ဖွဲ့စည်းပုံအခြေခံဥပဒေနဲ့ဆိုင်တဲ့ပြည်ပခန့်တွေအပေါ်မှာအီဂျစ်သမ္မတရဲ့ဖြည့်ရှင်းပုံကိုကန့်ကွက်တဲ့အနေနဲ့သမ္မတရဲ့အဓိကအကြံပေးသူဦးယာရုကနေနှုတ်ထွက်သွားခဲ့တယ်လို့ဒီသမ္မတမိုဟာမက်မော်စီကိုထောက်ခံသူတွေနဲ့ကန့်ကွက်သူတွေဟာလည်းပို့ထူးနေနောက်ပိုင်းတော့ကယ်ရိုမြို့မှာဂဲတွေနဲ့မိလောင်ဘုံတွေကိုတုံးပြီးတော့အပြန်အလှန်တိုက်ခိုက်မှုတွေဖြစ်ခဲ့ပါတယ်။မကြသေးခင်ကသမ္မတကသူ့ရဲ့လုပ်ပိုင်ခွင့်အာဏာကိုတွန်းမြေပြလိုက်တဲ့အပေါ်မှာမကျေနပ်လို့ကန့်ကွက်ဆန္ဒပြနေကြတဲ့သူတွေကိုမစ္စတာမော်စီရဲ့အစ္စလာမ်ဝါဒီထောက်ခံသူတွေကတိုက်ခိုက်မှုတွေလုပ်ခဲ့ပြီးတဲ့နောက်မှာအခုလိုအကြမ်းဖက်မှုတွေထပ်မံဖြစ်ပွားနေတာဖြစ်တယ်လို့အဲ့ဒီနေရာမှာရောက်နေတဲ့ VOA သတင်းတောက်ကပြောပါတယ်။တိုက်ခိုက်မှုအတွင်းမှာပောက်ကွဲပစ္စည်းတွေတုံးခဲ့ကြတယ်လို့အပြက်အစီးအသေးပြောင်းနဲ့ပတ်သက်လို့တော့အသေးချာမသိရသေးဘူးလို့သူကပြောပါတယ်။သမ္မတရဲ့အဓိကအကြံပေးသူကတော့ဒီမစ္စတာမော်စီရဲ့လုပ်ပိုင်ခွင့်အာဏာကိုတွန်းမြေယူလိုက်တဲ့အပေါ်မှာကန့်ကွက်တဲ့အနေနဲ့နှုတ်ထွက်ကြောင်းကိုကြေညာခဲ့ကြတာပါ။ပြီးခဲ့တဲ့နိုဝင်ဘာလ22ရက်နေ့ကလေးကစလို့သမ္မတရဲ့အကြံပေး18ဦးတည်းကနှုတ်ထွက်သူဦးရေကအခုဆို5ဦးရှိသွားပြီဖြစ်ပါတယ်ရှင်။